ဂျာမနီနိုင်ငံဘာလင်မြို့မှာမနေ့တုန်းကထရက်ကားတိုက်မှုဟာရည်ရွယ်ချက်ရှိရှိနဲ့တိုက်ခတ်မှုဖြစ်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ဂျာမန်ပြည်ရေးဝန်ကြီးသောမတ်စ်ဒါမတ်ဇီရာကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံမှာခေလွန်ခွင့်ရဖို့ရှောက်ထားမှုတဲ့ပါကစ္စတန်နိုင်ငံသားတူဖြစ်အာနာမိုင်းနေပြောဆိုထားတဲ့ကောင်းမောင်းသူဟာလူတွေအပြည့်နဲ့စီကားနေတဲ့ခရစ်စမတ်ဇီးရဲကိုခိုးဝင်လာတဲ့ထရက်ကားတစ်စင်းနဲ့တမင်သက်သက်ဝင်ထွက်ရာကလူ12ယောက်သေဆုံးပြီး50နီးပါးဒဏ်ရာရခဲ့တာပါ။တိုက်ခိုက်မှုပြီးထွက်ပြေးသွားတဲ့ကားသမားကိုတော့ရဲတပ်ဖွဲ့က2ကီလိုမီတာလောက်အကွာမှာဖမ်းဆီးမိခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ထရက်ကားတိုက်မှုဟာအကြမ်းဖက်လုပ်ရဲ့အဖြစ်အာနာမိုင်းနေယုံကြည်ထားပြီးတိုက်ခိုက်မှုကျူးလွန်သူဟာခိုးလွန်ခွင့်နဲ့အကာအဝယ်ရဖို့ကြိုးစားသူတူဖြစ်တယ်ဆိုရင်ဂျာမနီနိုင်ငံသားအားလုံးတွေပိုပြီးခံရခက်စေလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။
Dies wäre besonders widerwärtig gegenüber den vielen, vielen Deutschen, die tagtäglich in der Flüchtlingshilfe engagiert sind.
သူတို့ပြင်ဒုက္ခသည်တွေအတွက်နေမအညာမှာတက်တက်ကြွကြွကူညီနေတဲ့ဂျာမန်နိုင်ငံသားတွေကာဝယ်ဆောက်ရှောက်မှုတွေအမှန်တကယ်လိုအပ်နေသူတွေနဲ့ဂျာမနီနိုင်ငံမှာနေသားတကျဖြစ်ဖို့ကြိုးစားနေသူတွေအတွက်ဆက်ဆုပ်စရာလိုရဖြစ်ကြောင်းပြောဆိုခဲ့တာပါတက်ခိုက်မှုပြီးကြုံခဲ့ရပြီးတဲ့နောက်ဘာလင်မြို့တော်မှာလူကြိုးတွုံးမြင့်မှုနဲ့တက်ခိုက်မှုတွင်ထိခိုက်သေးဆုံးသူတွေကိုဂုဏ်ပြုတဲ့အနေနဲ့ခရစ်စမတ်ဇီးတွေကိုတနေ့တာပိတ်ထားဖို့လဲစီစဉ်သူတွေကိုမြို့တော်ဝင်ရှိသူတွေတိုက်တွန်းထားပါတယ်American သမ္မတအင်ဗီရိုကလည်းအချမ်းဖက်တက်ခဲမှုဖြစ်နိုင်တဲ့ဒီဖြစ်ပျက်အတွက်ဝန်ထမ်းရောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ဆော့ဝိုင်းမှာလည်းဥရောပတလောမှာရှိတဲ့ဈေးတွေအများပြည်သူသွားလာရနေရာတွေမှာသတိနဲ့သွားလာကြဖို့ American နိုင်ငံရဲ့ဝန်ကြီးဌာနကသတိပေးထားတာပါ။အာလာရဲ့ကာလာနဲ့တခြားဆက်ဆက်တဲ့အခမ်းအနားတွေကိုအစိုးရဝါရီအာယုံစိုက်နေတယ်လို့လည်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ခီးသွွားသတိပေးချက်မှာနှိုးဆော်ထားပါတယ်။